မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့2016ရဲ့ပထမဦးဆုံးညနေခင်းဖြစ်ကြပါလိမ့်ရှင်။2016ကိုအဝင်မှာ2016နှစ်ဦးအတွင်းဖွဲ့စည်းတော်မယ့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရတဲ့အတွက်လည်းပြည်သူတွေစိတ်လှုပ်ရှားမျှော်လင့်နေကြမှာအသေးချာပဲလို့မှန်းဆနိုင်ပါတယ်။အဲ့လိုပဲ NLD ကိုပြည်သူတွေအားတက်သရောဝိုင်းဝန်းထောက်ခံခဲ့တဲ့1990ရွေးကောက်ပွဲအကြောင်းကိုလည်းမမေ့ကြသေးဘူးလို့ထင်ပါတယ်။အဲ့ဒီ1990ရွေးကောက်ပွဲမှာလည်းဒီနှစ်2015လို့ပဲNLD ပါတီဟာမဲအပြတ်အသတ်နဲ့အနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့အားလုံးသိပြီးတဲ့အတိုင်းစစ်အစိုးရကရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုခဲ့တဲ့အတွက် NLD ရဲ့အနိုင်ရကိုယ်စားလှယ်တွေဟာလွတ်တော်ရဲဝင်ခွင့်အလုလုခွင့်မရခဲ့ကြပါဘူး။အခု2016မှာတော့သူတို့ရဲ့မိခင်ပါတီ NLD ကအစိုးရဖွဲ့နိုင်တော့မှာဖြစ်ပါတယ်။အဲ့ဒီအတွက်1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေရဲ့ခံစားမှုနဲ့မျှော်လင့်ချက်တွေကိုကျွန်မမေးမြန်းခဲ့မိပါတယ်။1990ရွေးကောက်ပွဲမှာတော့ပလဲမြို့နယ်မဲဆန္ဒနယ်မြေအမှတ်1ကနေအနိုင်ရခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေဟာအခုအမေရိကန်နိုင်ငံမှာနေထိုင်နေပါတယ်။လွှတ်တော်အတွင်းမဝင်ရောက်နိုင်ခဲ့ပေမဲ့တစုံတရာတော့အလွတ်လုနိုင်ခဲ့တယ်လို့ယုံကြည်ကြောင်းသူကပြောပါတယ်
။ကျွန်တော်1990ရွေးကောက်ပွဲဟိုအနိုင်ရပြီးတော့ဟိုအတိတ်တိုင်းစစ်စွာအနာလွတ်မပေးဘူး။လွတ်မပေးတဲ့အခါမှာကျွန်တော်တို့အားလုံးကဒီတိုင်းတော့ငြိမ်ပြီးတော့ထိုင်မနေကြပဲနဲ့အမျိုးမျိုးကျိုးစားကြရတော့ပေါ့နော်ကျိုးစားတဲ့အခါမှာတော်တော်များများကလည်းထောင်နေတော်တော်ကြာတယ်အဲကြာအောင်ကြာတယ်တချို့ဆိုအချိန်မောင်းများများဆိုကြာတယ်အဲ့ဒါနောက်ဆုံးမှာကျွန်တော်တို့1990ရက်လက်ကတော့ဘာမှဟိုဖြစ်မလာဘူးလို့ပြောနိုင်တာပေါ့သို့တော်လည်းပဲကျွန်တော်တို့ကဟိုဒီကနေ့အခင်ကျင်းရဆိုရင်ကျွန်တော်တို့အားလုံးကျိုးစားခဲ့တာတွေကအချီးမိမဖြစ်ဘူးလို့တော့ခံစားရပါတယ်အဲ့တော့လည်းကျွန်တော်ဝမ်းနည်းမှုနဲ့နှောင်တရမှုမဖြစ်ဖက်နဲ့ကျွန်တော်တို့ကတစုံတရာတော့လုတ်ခဲ့ကြတယ်လို့ခံစားမိပါတယ်ခင်ဗ
ျဒေါက်တာတင့်ဆွေလိုပါပဲရှင်အခုအမေရိကန်နိုင်ငံမှာနေထိုင်ပြီး1990ရွေးကောက်ပွဲမှာအင်္ဂဗုမျိုးနယ်ကနေအနိုင်ရခဲ့တဲ့ NLD ကိုယ်စားလှယ်ဦးမြောင်ဝင်းကလည်းရွေးကောက်ပွဲရလဒ်ကိုလှည့်လည်ရှုခံခဲ့ရပြီမဲ့သူတို့ဟာဒီမိုကရေစီတိုက်ပွဲကိုဆက်လက်ရှင်သန်အောင်တနည်းတစ်ပုံလှုပ်ပေးနိုင်ခဲ့တယ်လို့ခံစားရပါတယ်တဲ့
1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကျွန်တော်တို့ရဲ့တရားဝင်မှုကိုဟိုကန်ဆယ်ပြီးတော့ကျွန်တော်တို့ဒီမိုကရေစီရေးအတွက်ဆက်လက်ပြီးတော့ဆက်မပြတ်ပါလို့ဆက်လက်ပြီးတော့ရုံးတန်းခဲ့ကြတယ်။အဲရုံးတန်းခဲ့တာဟာဘယ်လောက်ကြာသွားလဲဆိုတော့နောက်ထပ်အနှစ်အစိတ်လောက်ကိုကြာသွားပါတယ်။အဲဒီကာလအတွင်းမှာဒီ90ရွေးကောက်ပွဲရလဒ်နဲ့ဒီမိုကရေစီဥက္ကမုတက်ပွဲကိုဆက်လက်ပြီးတော့ဟိုရှင်းလောင်းလုပ်ပြနေတဲ့အတွက်ကြောင့်1990ရွေးကောက်ပွဲကလွတ်တော်မဟုတ်နိုင်တော့လည်းပဲကျွန်တော်တို့ရဲ့မျိုးသားကြိုးစားဘဝနဲ့ဒီမိုကရေစီရေးအတွက်တောင်းဝန်ကိုဆက်လက်ပြီးတော့ထမ်းဆောင်နိုင်ခဲ့တယ်လို့ကျွန်တော်တို့အဲလိုခံစားရပါတယ်။
နော်ဝေးနိုင်ငံမှာနေထိုင်တဲ့ဦးကျော်တင်ကတော့1990ရွေးကောက်ပွဲမှာခရမ်းမြို့နယ်မဲဆန္ဒနယ်မြေကအနိုင်ရခဲ့တဲ့ NLD ကိုယ်စားလှယ်ဖြစ်ပါတယ်။သူကတော့အကြောင်းကြောင်းကြောင့်နိုင်ငံရဲ့ချားမှာအခြေချခဲ့ရပါပဲ။မြန်မာပြည်သူတွေနိုင်ငံရေးအသည့်အမြင်ကြွယ်ဝစေဖို့တထောင်တနေရာကဆောင်ရွက်ပေးနိုင်ခဲ့တယ်လို့ယုံကြည်ကြောင်းပြောပါတယ်။
အဲကျွန်တော်တို့ဆိုလို့ရှိရင်လည်းဒီဘက်မှာရောက်နေပြီးတော့လွမြောက်နယ်မြေကနေပြင်းမှာကျန်ခဲ့တဲ့ကျွန်တော်တို့ဘဝသူရဲဘော်တွေကလည်းပြည်တွင်းမှာအမျိုးမျိုးကြိုးစားခဲ့ကြတယ်လို့ကြောက်ဒီရက်လက်တွေဟာပြည်သူတွေစီကိုအမြင်မဲ့သတင်းချက်လက်အနေနဲ့ရောက်ရှိနေပြီးတော့ပြည်သူတွေရဲ့နိုင်ငံရေးအနှိုးကြောင့်ပြည်သူတွေရဲ့ဟိုနိုင်ငံရေးအသိဉာဏ်ကျေဝတ်မှုတွေကိုကျွန်တော်တို့တကောက်တလီယာကနေပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်ပေးနိုင်ရည်တယ်လို့ယူဆမိတယ်
။သူတို့တွေနဲ့အလားတူပဲပြည်ပကိုထောက်ခွာခဲ့ရပြီးပြည်ပရောက်အမျိုးသားညွန့်မောင်းအစိုးရအဖွဲ့ NCGUP ရဲ့ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းဟာ1990မှာပေါက်ခေါင်းမြို့နယ်မဲဆန္ဒနယ်ကအနိုင်ရခဲ့သူဖြစ်ပါတယ်။ဒေါက်တာစိန်ဝင်းကတော့1990ရွေးကောက်ပွဲရလဒ်လက်လူရှုခံခဲ့ရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။တိုင်းပြည်ကအဲ့ဒီအချိန်တုန်းကတော့ပြောင်းရလို့ရှိရင်25နှစ်လောက်ကြာပြီပေါ့နော်။အလောက်ကြာတဲ့အချိန်မှာတိုင်းပြည်အတွက်လှုပ်လှုပ်ပဲမှန်မှန်ကန်ကန်လမ်းကြောင်းလဲဖြောက်မယ်ဆိုအများကြီးလှုပ်လို့ရတယ်။အများကြီးတိုးတက်တယ်နော်အဲ့ဒီအရာကအချိန်တွေကအလဟဒတ်ဖြစ်သွားတယ်အလဟဒတ်တွေမကဘူးပေါ့နော်တိုင်းပြည်အတွက်ကြာရှင်းတာပေါ့နော
်
စစ်ပွားရေးအရာပိုင်းအရာဆိုတော့ကျွန်တော်တို့ပြန်စဉ်းစားတဲ့အခါမှာအဲ့ဒီအချိန်ကျုံကဒါအခုလို NLD ပါတီကိုလည်းဟိုလာအနာလွှဲပြောင်းပေးခဲ့မယ်တိုင်းပြည်အကျိုးကိုလည်းဟိုလာဝိုင်းဝန်းလှုပ်ခဲ့လို့ရှိရင်တော်တော်ကိုခရီးရောက်ပြီနော်အခုတော့အခုမှပြန်ပြီးတော့စာလုံးရေးစာအနေပြန်စာအမယ်အဲ့ဒါပဲကျွန်တော်တို့တွေးမိပါတယ
်။သူတို့တွေရဲ့မိခင်ပါတီပထမအကြိမ်အနိုင်ရခဲ့စဉ်ကသူတို့အလုပ်လုပ်ခွင့်မသာခဲ့ပေမဲ့ အခု2016မှာ NLD အစိုးရဖွဲ့နိုင်တော့မှာဖြစ်တဲ့အတွက်သူတို့မှာယုံကြည်မှုတွေမျှော်လင့်ချက်တွေပြန်လည်မြင့်မားလာကြပါတယ် NLD ကိုယုံကြည်မျှော်လင့်နေပြည်သူတွေအနေနဲ့ NLD အစိုးရတင်တဲ့အတူလက်တွဲဆောင်ရွက်ကြဖို့တိုက်တွန်းမျှော်လင့်သူကတော့ဒေါက်တာတင်းဆွေဖြစ်ပါတယ
်ဘယ်အစိုးရပဲတက်တဲ့ဘယ်သူပဲဥဆောင်ဆောင်တရားရခိုင်နှုန်းဆိုတာကတော့မဖြစ်ဘူးပေါ့လေမဖြစ်နိုင်တဲ့အတွက် NLD ပေါ်မှာဒီသူလူထုကလည်းဒါကိုနားလည်မှုရှိရှိနဲ့ပူပေါင်းဆောင်ရွက်လို့ရှိရင်ကျွန်တော်တို့နိုင်ငံဒီအပြောင်းအလဲကြီးမှာအတ္တမကောင်းတဲ့ရက်လက်ကို2016ခုနှစ်အစိုးရတက်ကနေပေါ်ဆောင်မယ်လို့ကျွန်တော်အကောင့်ကိုမျှော်လင့်ပါတယ်ခင်ဗျာ
။မြောင်ဝင်းကတော့နှစ်ပေါင်းများစွာကြာဆင်းခဲ့တဲ့နိုင်ငံရဲ့ပုံရိပ်တွေကို NLD ဟာအတိုင်းအတာတစ်ခုအထိမြင့်တင်ပေးနိုင်ပါလိမ့်မယ်တဲ့
။တကယ်တော့ဆင်းနေဒီမျိုးကြီးအလုံးရတဲ့လူဒီအကောင့်ထဲမပေါ်နိုင်သေးဘူးဆိုရင်လည်းပဲအတိုင်းလာတစ်ခုထိအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမျှော်လင့်တာဆိုတဲ့သဘောကတော့ဟိုမျိုးသားဒီပြဿနာမြောင်များစွာဟိုရှိနေပါတယ်ဒီတိုင်းကြီးကဟိုအတိတ်ကနေပြီးတော့အခုထိပေါ့လေဟိုအဲ့လိုအပိုင်းကြာဆင်းနေကြတဲ့အကုန်လုံးကိုပြန်လဲပြီးဒီဆောင်မှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတောင်းတွေကိုစူးစမ်းပြီးထမ်းဆောင်ဟိုရတဲ့လူမျိုးမဟုတ်တော့မှပဲအတိုင်းတာတို့ဒီသူကထမ်းဆောင်နိုင်တယ်မဲ့လို့ပဲလို့ညွှန်ပြပါတယ်နော
်ဒေါက်တာစိန်ဝင်းကလည်း NLD အစိုးရလက်ထက်မှာကောင်းတဲ့ဘက်ကိုတဖြည်းဖြည်းဥတီသွားမှာဖြစ်တယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီနေ့မနေ့ပြန်ဆိုလို့တိုင်းပြည်မှာရှိတဲ့ပြဿနာတွေအားလုံးဖြေရှင်းမယ်တော့မဟုတ်ဘူးပေါ့ဒါမလို့ကောင်းတဲ့ဘက်ကိုတဖြည်းဖြည်းသွားမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ့လိုယုံကြည်တဲ့အတွက်လည်းဟိုအားတက်တယ်ရောရှိတယ်ပေါ့ဗျာ
ပြည်သူလူထုဟာ NLD ပါတီကို1990မှာရော2015မှာပါယုံကြည်စွာထောက်ခံခဲ့ကြသလိုအားကိုးစွာမျှော်လင့်ခဲ့ကြပါတယ်လူထုဆိုတဲ့အထက်မှပါဝင်တဲ့1990ရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်လောင်းတွေကလည်းသူတို့ရဲ့မိခင်ပါတီကိုပြည်သူတွေလိုပဲယုံကြည်မျှော်လင့်နေကြဆဲဖြစ်တယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်